ဒီလာမဲ့တထွေရွက်ကောက်ပွဲအတွက်မဲဆယ်ဆွေးရုံးမှုတွေကိုပါတီတိတိကအရှိန်မြင့်ဆောင်ရွက်လာနေတာမှာရန်ကုန်တိုင်းဒေသကြီးအတွင်းကကိုကိုကျွန်းမ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်လောင်းတွင်အနေနဲ့မဲဆယ်ဆွေးရုံးမှုအတားအဆီးအခက်အခဲတွေရှိနေတယ်လို့ NLD ပါတီကိုယ်စားလှယ်လောင်းဦးဝင်းမင်းကပြောပါတယ်ရွက်ကောက်ပွဲကော်မရှင်ရဲ့အဆိုအရကိုကိုကျွန်းမမဲပေးနိုင်သူပေါင်း1900ခန့်ရှိတယ်လို့သိရပါတယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
ဒီကောက်ပွဲကာလမဲဆွယ်စည်းရုံးဖို့ကိုကိုကျွန်းကိုတွားနိုင်ဖို့အချိန်ချင်းကြိုးစားခဲ့ပြီးအခက်အခဲအမျိုးမျိုးနဲ့ရင်ဆိုင်ခဲ့ရပြီးတဲ့နောက်မှာမှအန်အေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုကိုစားပြုပြီးကိုကိုကျွန်းမဲဆန္ဒနယ်မြေကနေဝင်ရောက်ရှင်ပြိုင်ကြမဲ့ကိုယ်စားလှယ်လောင်းတွေအခုအော်တိုဘာလ22ရက်နေ့ကမှရောက်ရှိသွားခဲ့ကြတာပါကိုကိုကျွန်းရောက်ပြီးမဲဆွယ်စည်း က်ခွင့်နဲ့မှတ်နေရက်ခွင့်ပဲရှိပါတယ်။အဲ့တော့ကျွန်တော်မျိုးထဲမှာလှည့်လည်ပြီးတော့လက်ချက်ရှိုးရီလုံကဆောင်ရွက်တဲ့အခါမှာကန့်တတ်နေပြီတောင်းဝင်မှအပမဝင်ရဆိုတဲ့ဆိုင်းမှုတွေကိုကျွန်တော်တွေ့ရပါတယ်။အဲ့တော့ကျွန်တော်တို့ကမဝင်ပါဘူး။မဝင်မဲနဲ့ကျွန်တော်တို့သွားလို့ရတဲ့ရက်ခွင့်ထဲကိုပဲကျွန်တော်မက်ဆေ့ချ်ရှိုးရီကိုဆောင်ရွက်ပါတယ်။အဲ့တော့ကျွန်တော်တို့မက်ဆက်တမြို့နယ်လုံးမှာကျွန်တော်မက်ဆက်စီယုံလို့ရတဲ့အင်ဂျီယာ130ကျော်လောက်ရှိပြီးမဲဆန္ဒရှင်က300ကျော်လောက်ပဲကျွန်တော်တို့မက်ဆက်စီယုံလို့ရပါတယ်။နောက်အဲ့ကန့်တတ်နေပြီမဝင်ရဆိုတဲ့ဆိုင်းဘုတ်တွေကလည်းဒီအောက်တိုဘာ19ရက်နေ့မှာသူတို့စတင်ပြီးတော့ site ထူတယ်လို့ကျွန်တော်တို့သိရပါတယ်
။ကန့်တတ်နေပြီတမမှုနဲ့တာဝမအပမဝင်ရဆိုတဲ့တားမြစ်ပိတ်ပင်မှုတွေလှုပ်ဆောင်ထားတာနဲ့ပတ်သက်လို့ကိုကိုကျွမြို့နယ်ရက်ောက်ပွဲကော်မရှင်ထံတင်ပြခဲ့တဲ့အကြောင်းဦးဝင်းမင်းကပြောပါတယ
်။အဲ့တော့ကျွန်တော်တို့ကဒီကန့်တတ်နေပြီကိုဘသူကကန့်တတ်ထားတာလဲ။အားကြောင့်ကျွန်တော်တို့မဝင်ရသလဲဆိုတာကိုကျွန်တော်22ရက်နေ့ကကျွန်တော်မြို့နယ်ရက်ောက်ပွဲကော်မရှင်နဲ့ကျွန်တော်တို့တွေ့ဆုံဆွေးနွေးပါတယ်။ဘာလို့တွေ့ဆုံဆွေးနွေးပြီးတော့အဲ့ကန့်တတ်နေပြီအတွင်းကျွန်တော်ဘဲဆွေစီယုံခွင့်ရရှိဖို့အတွက်တော့သက်ဆိုင်ရာဌာနများနဲ့ညီနိုင်ဆောင်ရွက်ပေးဖို့ကျွန်တော်မြို့နယ်ကော်မရှင်ကို24ရက်နေ့ကကျွန်တော်စာတင်ခဲ့ပါတယ်။အော်တိုဝါဒီ25ရဲ့နေမှာမြို့နယ်ရွေးကောက်ပွဲကော်မရှင်ကကျွန်တော်အကြောင်းပြန်ပါတယ်ဒီကိုကိုကျွန်းမြို့နယ်အတွင်းရှိပေါ့နော်တပ်ပိုင်ကြီးဖြစ်ပြီးစီရင်နဲ့လုံခြုံရေးကတတ်မှတ်ထားတဲ့ကန့်တတ်နယ်မြေတွေမှာပေါ့နော်ဘဲဆယ်ရှိရေလုံငန်းများဆောင်ရွက်ခွင့်မပြုကြောင်းဆိုပြီးတော့သူကကျွန်တော်အကြောင်းပြန်ပါတယ်ခင်ဗျကျွန်တော်ကပြောပြပါတယ်ကျွန်တော်ရွေးကောက်ပွဲကော်မရှင်ဥပဒေအရစစ်တပ်ဧရိယာအတွင်းဘဲဆယ်ရှိရွေးမရှိဘူးဆိုတာမပါပါဘူးအဲ့တော့ကော်မရှင်ကထုတ်ပြန်ထားတဲ့ဥပဒေကိုချိုးဖောက်နေတာကကျွန်တော်တို့ဟုတ်ပဲနဲ့ဒီတပ်ပိုင်းကချိုးဖောက်နေတာကိုကျွန်တော်တို့ကသူတို့ကပြန်ပြပါတယ်လက်ဆက်အော်တိုဘတ်လက်ဆက်9ရက်နေ့ညနေ4နာရီလောက်ကကျွန်တော်အမှတ်29ရေးတဲ့စံတပ်မှုနဲ့စကားမှုနဲ့တွေ့ဖို့အတွက်ကျွန်တော်တော့ပြေဆုံးပါတယ်ကျွန်တော်ဂိဝါမှာစကားမှုနဲ့တော့မတွေ့ရပါဘူးစကားမှုကကျွန်တော်တို့ရဲ့ USCB ပါတီကဒီလိုတော့ကိုယ်တိုင်လောက်ဖြစ်တဲ့ရေတပ်ကာဝေးဥပဒေချုပ်အငိမ့်သာသူကဥတက်စီရောက်ရှိနေတဲ့အတွက်ကိုကိုကျွမျိုးပေါ်ကိုသွားတယ်လို့ဇက်ကပြောပါတယ်ကျွန်တော်အဲ့ဒီစကားမှုသူ့ကိုယ်ကကြီးဆိုင်တက်နိုင်တယ်ကျွန်တော်တွေ့ခွင့်မရခဲ့ပါဘူး
ကိုကိုကျွန်းမှာ NLD ပါတီနဲ့အဓိကရှင်ပြိုင်ကြမဲ့ပြည်ခိုင်ပြုတ်ပါတီကိုစလေလောင်းနေရဲ့မဲဆွေစီယုံမှုကတော့ NLD ကိုစလေလောင်းနေလောက်အခက်အခဲမရှိခဲ့ဘူးလို့ဦးဝင်းမင်းကဆက်ပြောပါတယ်
။အဲ့ကျွန်တော်တို့မရောက်ခင်မှာတော့ကျွန်တော်တို့ရဲ့ပြိုင်ရက်ပါတီဖြစ်တဲ့ဒီ USCB ပါတီကနေပြီးတော့ဒီအဲ့နေရာဒီမှာမဲဆွေစီယုံရေးလုပ်ငန်းတွေကိုဆောင်ရွက်တယ်လို့ကျွန်တော်တို့ဒီဒေသခံတွေရဲ့ပြောကြားချက်ရကျွန်တော်တို့သိရပါတယ်။ဒေသခံတွေကအဲ့ဒီဝင်းတဲ့ကိုတော့သူတို့ဈေးရောက်တာတို့သူချင်းခွေသွားတာတို့အလုပ်သွားလုပ်တာတို့ရှိတယ်ပေါ့နော်။အဲ့ဒီမှာ USCB လိုကိုတွေ USCB အင်ဂျီတွေမြင်တွေ့ရတယ်လို့ဒေသခံတွေကျွန်တော်တို့ပြန်လည်းပြောပြပါတယ
်ကိုကိုကျွတ်မှာပြည်ခံပြုတ်ပါတီကိုကိုစားပြုပြီးဝေရောက်ရှင်ပြန်ရမယ်ကိုစလေလောင်းတွေကတော့ပြည်သူလွတ်တော်အတွက်တမတော်ကာကွယ်ရေးဦးစီးချုပ်ရေးအငိမ့်စားဗိုလ်ချုပ်ကြီးသူရဦးသက်ဆွေတိုင်းဒေသကြီးလွတ်တော်မဲဆန္ဒနယ်တစ်အတွက်ရန်ကုန်တိုင်းဒေသကြီးနေဆက်ရေးရနဲ့လုံခြုံရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူဦးတင်ဝင်းတိုင်းဒေသကြီးမဲဆန္ဒနယ်နှစ်အတွက်ဦးအောင်နိုင်တို့ကဝေရောက်ရှင်ပြန်ကြမှာဖြစ်ပါတယ်မြူတာလွတ်တော်အတွက်ကတော့ကိုကိုကျွန်းဟာမြို့နယ်ငယ်လေးဖြစ်တာကြောင့်ရန်ကုန်တိုင်းဒေသကြီးအတွင်းကတွန်တေကော်မူကွမ်းကြောင်ကုန်းမြို့နယ်တွေနဲ့အတူပူးတွဲပေးထားပါတယ်။ဒါကြောင့်လဲမြူတာလွတ်တော်မဲဆန္ဒနယ်မြေအမှတ်၈အတွက်အဲ့ဒီဒေသတွေကိုလက်ရှိမှာကိုစားပြုနေတဲ့ပြည်ခံပြိုးပါတီအမှတ်ဇေကဘာဥခင်ရွှေကဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။ကိုကိုကျွန်းမဲဆန္ဒနယ်မြေမှာအနေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစားဝင်ရောက်ရှင်ပြိုင်ကြမယ်ကိုစလေလောင်းတွေကတော့ပြည်သူလွတ်တော်အတွက်ဦးဝင်းမင်းအမျိုးသားလွတ်တော်မဲဆန္ဒနယ်မြေအမှတ်၈အတွက်ဦးကျော်ထွေးတိုင်းဒေသကြီးတစ်အတွက်ဦးကျော်သူတိုင်းဒေသကြီးနှစ်အတွက်ဦးဝင်းကိုကိုဝင်းတို့ဖြစ်ကြပါရခင်ဗျာ